နိုင်ငံတော်တမင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ပေါ်အရသာတူးကဆွဲဆိုထားတဲ့တဘာဝအန္တရာယ်ဆိုင်ရာဥပဒေချိုးဖောက်တယ်ဆိုတဲ့အမှုအတွက်အပြစ်သက်အမိန့်ကိုဇန်နဝါရီလ10ရက်နေ့မှာချမှတ်မယ်လို့နေပြည်တော်အထူးတရားရုံးကတမ်းမှတ်လိုက်ပါတယ်။အဲ့ဒီအမှုအတွက်ဒီကနေ့ဇန်နဝါရီလ3ရက်နေ့နေပြည်တော်အထူးတရားရုံးမှာတော်ဆန်းစုကြည်ရဲ့ရှေ့နေတဲ့ဘက်ကသူ့မှာအပြစ်မရှိကြောင်းအပြစ်တရှောက်လက်ချက်ကိုစာနဲ့တင်ပြခဲ့တယ်လို့စုံစမ်းသိရပါတယ်။2020ရုပ်ောက်ပွဲကာလတုန်းကနေပြည်တော်ရွှေကြပင်ရပ်ကွက်အတွင်းတောင်ဆန်းစုကြည်သွာလာခဲ့မှုဟာကိုဗစ်စီးကံကိုချိုးဖောက်တယ်လို့ဆိုပြီးလေဝင်းမြို့နယ်ကအရသာတအုပ်ဖြစ်တဲ့ဥညင်ညီခေါ်ဥထုမြင့်အောင်ကတရားလိုအဖြစ်နဲ့တောင်ဆန်းစုကြည်ပေါ်တရားစွဲဆိုထားတဲ့အမှုဖြစ်ပါတယ်။တဘာဝပေးရတဲ့ဆိုင်ရာပုံမှန်နဲ့တောင်ဆန်းစုကြည်ပေါ်အမှုနှစ်ခုဆွဲဆိုထားတာဖြစ်ပြီးတမှုအတွက်ကတော့2021ခုနှစ်ဒီဇင်ဘာလမှာထောင်နဲ့နည်းနည်းချမှတ်ခဲ့ပါတယ်။တောင်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကပုတ်ကုံသွင်းကုံဥပဒေပုံမှန်နဲ့ဆက်သွယ်ရေးဥပဒေပုံမှန်နှစ်ခုအတွက်ဇန်နဝါရီလ10ရက်နေ့မှာအပြစ်သက်အမိန့်ချမယ်လို့တရားသူကြီးကချမှတ်ခဲ့တဲ့အတွက်ဒီနေ့မှာစုစုပေါင်း3မှုအတွက်အမိန့်ချဖို့ရှိပါတယ်။အမှုစုစုပေါင်း12ခုထက်မနည်းတဲ့နဲ့တရားဆွဲဆိုခံထားရတဲ့တောင်ဆန်းစုကြည်ဟာအများပြည်သူတည်ငြိမ်အေးချမှုပြက်ပြားအောင်လှုပ်ဆောင်နေဆိုတဲ့အမှုအတွက်ထောင်ဒဏ်နှစ်တဘာဝပြည်နယ်ဆိုင်ရာဥပဒေချိုးဖောက်မှုအတွက်ထောင်ဒဏ်နှစ်စုစုပေါင်း၄နှစ်ချခံခဲ့ရပြီးမှစစ်ကောင်စီအကြီးအကဲကနှစ်နှစ်လူငင်းချမ်းသာဝင်ပေးခဲ့ပါတယ်။ဒီနေ့ရုံးချိန်မှာလည်းတောင်ဆန်းစုကြည်ကိုထောင်ဝန်းဆောင်နဲ့ရုံးထုတ်တယ်လို့သိရပါတယ်ခင်ဗျာ။